What is iPod? iPod is an MP3 music player, has CD quality music, and it plays all of the popular open formats of digital.
လွန်ခဲ့တဲ့15နှစ်2000ခုနှစ်အောက်တိုဘာလ23ရက်နေ့တုန်းကပထမဆုံး iPod သချင်းနှောင်းထောင်ဆက်ကိုအဲဒီကတည်းက Apple ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Steve Jobs ကမိတ်ဆက်ပေးနေတာပါ
lower တဝက်ဆော်လောက်ပဲရှိတဲ့ဆက်လေးထဲမှာတခြင်းအပုတ်ပေါင်း1000ဆန့်နဲ့ပြင်ပော့ပပနဲ့အိတ်ဆောင်နဲ့ထည့်တည်သွားနိုင်ပြီလို့ Steve Jobs ကကြေညာမိတ်ဆက်ခဲ့တာဖြစ်ပါတယ် iPod မထွက်ခင်တခြား MP3 တခြင်းနှောင်းထောင်ဆက်တွေရှိပေမဲ့လို့သိပ်ပြီးတော့ရေပန်းမစားလာပါဘူ
းအရင်တုန်းကဒီပော့ပပတည်သွားနိုင်တဲ့တခြင်းနှောင်းထောင်ဆက်လေးတွေဆိုရင်ကက်ဆက်ခွေထည့်နှောင်းထောင်ရတဲ့ Sony ရဲ့ Walkman တခြင်းနှောင်းထောင်ဆက်တွေကသိပ်ကိုလူကြိုက်များအောင်မြင်ခဲ့တာပါအဲ့နောက်မှာတော့ကိုသားညုံပြောသလိုပဲဒီ MP3 သချင်းနှောင်းထောင်ဆက်လေးတွေရှိလာပေမဲ့ Walkman ဆက်တွေရောင်းခဲ့ရတဲ့ရောင်းအားခြေပြားကိုတော့မမီခဲ့ပါဘူးအဲ့လိုအခြေအနေမျိုးမှာကွန်ပျူတာတွေကိုပဲအဓိကထုတ်နေတဲ့ Apple ကုမ္ပဏီက iPod သချင်းနှောင်းထောင်ဆက်ထုတ်ရောင်းမယ်ဆိုတာကိုအသိပေးကြေညာခဲ့တာပဲရှင
်သချင်းပုတ်တစ်ထောင်ဆက်နဲ့ Fitbit iPod တစ်လုံးကိုဒေါ်လာ400နဲ့စရအောင်တော့အောင်မြင်မှာမဟုတ်ဘူးဆိုပြီးတော့အတော်များများကခံမှန်းခဲ့ကြတယ်ဗျတကယ်လဲအစပိုင်းမှာရောင်းအောင်မကောင်းခဲ့ပါဘူးApple ကုန်ပစ္စည်းတွေကိုအမှားကန်အားပေးတဲ့ပိတ်သက်တွေနဲ့ပစ္စည်းအသစ်ဆန်းတွေကိုတုံးညင်ကြတဲ့သူတွေကလွဲလို့ပထမဆုံးထုတ်တဲ့ iPod သချင်းဆက်ကိုမဝယ်ခဲ့ကြဘူးဗျ
။နောက်အဲ့ဒီချိန်တွေတော့က Apple ရဲ့ Mac ကွန်ပျူတာတုံးကြတဲ့သူတွေကလည်း Apple ရဲ့ပစ္စည်းကလွဲလို့တခြားဆက်ဆိုရင်မတုံးညင်ကြသလို Microsoft ရဲ့ Windows Software တွေကိုတုံးကြတဲ့သူတွေကလည်း PC ကွန်ပျူတာမှ PC ကွန်ပျူတာ Mac ကွန်ပျူတာဆိုရင်မတုံးကြဘူးဆိုတာမျိုးရှိခဲ့တာကိုရှင့် iPod ဆက်တွေကကွန်ပျူတာနဲ့ချိတ်ဆက်တုံးဖို့လိုတယ်လေ။အဲ့ဒါနဲ့2003ခုနှစ်ရောက်လာတော့ Apple ကုမ္ပဏီက Windows အတွက် iTunes နဲ့ online သချင်းအယောင်းဆိုင် iTunes Music Store ဆိုပြီးတော့လုပ်ပေးလိုက်တယ်။အဲ့ဒီမှာ PC ကွန်ပျူတာသုံးတဲ့သူတွေကပါ iPod ကိုစပြီးတော့အားပေးလာကြတော့တယ်။2003ခုနှစ်ဇွန်လရောက်တော့ရောင်းရတဲ့ iPod အလုံးကြီးသက်တမ်းပြည့်သွားခဲ့တယ်လေ။အဲ့ဒီနောက်ပိုင်းမှာ iPod တွေအများပို့ပြီးတော့တက်လာခဲ့လိုက်တာ2010 September လရောက်ချိန်မှာစုစုပေါင်းရောင်းရတဲ့ iPod အလုံးကြီးပေါင်းက295သန်းအထိကိုရှိတယ်။ခင်မီသူတိုင်း iPod ဆက်ရှိကြတယ်ဆိုတဲ့အထိရေပန်းစားခဲ့တာမျိုးရှင
်မူလ iPod ကနေပြီးတော့ second generation third generation fourth generation နောက်တော့ iPod mini iPod nano iPod shuffle စသဖြင့်ဒီပို့ပြီးတော့ခင်မီတဲ့ iPod သချင်းဆက်တွေကို Apple ကထွင်ပြီးတော့ထုတ်ခဲ့တာပါဒါပေမဲ့လို့အခုနောက်ပိုင်းနှစ်တွေရောက်တော့ iPod သချင်းဆက်တွေရဲ့အယောင်ကအတော့ကိုပြန်ကျသွားတယ်ဗျ2015 January လရောက်တော့ iPod အယောင်ဝင်ငွေကိုမထုတ်ပြန်တော့ပါဘူးလို့ Apple ကုမ္ပဏီကတရားဝင်ကိုကြေညာခဲ့တော့တယ်လို့ဒီပညာသတင်းတွေကိုတုံသက်တင်ပြနေတဲ့ဒီ VenturePedia ဆောင်းပါးထဲမှာရေးပါတယ် Apple ကုမ္ပဏီအတွက်ကပို့ပြီးတော့အရေးကြီးအကျိုးမြတ်ရတဲ့ iPhone ကို iPod ကနေရာဖယ်ပေးလိုက်တာပဲလို့အဲ့ဒီဆောင်းပါးမှာဆိုထားပါတယ
်လက်ရှိကမ္ဘာမှာအယောင်ရဆုံးဒီ Smart လက်ကင်ဖုန်းတစ်ခုဖြစ်တဲ့ iPhone ကိုပထမဆုံးစထွင်တော့ iPod ရဲ့ဒီဇိုင်းပုံစံလွှမ်းမိုးမှုတွေအများကြီးပါတယ်လို့တုံသက်ကြရတဲ့ရှင်ဒီ iPod ထဲမှာပါတဲ့ function တွေကအခုလက်ရှိ iPhone တွေထဲမှာပါနေတာကလည်းသက်သေပါ iPod ကြောင့် iTunes Music Store ပေါ်လာတဲ့အဲ့ဒီ online သချင်းရောင်းဆိုင်ကြောင့်ပဲသချင်းဂီတဖြန့်ဖြူးရောင်းချတဲ့ပုံစံလုံးဝပြောင်းလဲသွားစေခဲ့တာကလည်းဘလို့မှညင်မရပါဘူး။အရင်တော့ဆိုရင်ဒီသချင်းကွေပဲဖြစ်ဖြစ်သချင်း CD ပဲဖြစ်ဖြစ်အသစ်ထွက်ပြီဆိုလို့ရှိရင်ဒီတစ်ခွေလုံး CD တစ်ချက်လုံးကိုဝယ်ရပါတယ်။ iTunes Music Store လိုမျိုး online ဆိုင်တွေကြောင့်အခုဆိုလို့ရှိရင်တော့အခွေသေးသေးကကိုကြိုက်တဲ့သချင်းကိုပဲတီးသန့်ရွေးပြီးတော့မှတပုတ်ချင်းရွေးဝယ်လို့ရနေပါပြီ။နောက်စိတ်ကူးပေါက်လို့နားထောင်ခြင်းတဲ့အချိန်ကြားမှချက်ချင်း online ဆိုင်မှာဝယ်လိုက်ရုံပါပဲ။နောက်အခုနောက်ပိုင်းမှာဆိုရင်တော့ဓာတ်ရိုက် streaming လို့နားထောင်တာမျိုးကလည်းပို့ပြီးတော့တော့မှခေစားလာပြီဆိုတော့ one နဲ့ဇာကဒီ CD အယောင်းဆိုင်ကြီးတွေပျောက်ကုန်ပါတယ်။ဥပမာ London မြို့လယ်မှာအရင်တုန်းကလူတွေကြိတ်ကြိတ်တိုးအောင်လို့များခဲ့တဲ့ HMV နဲ့ Tower Records ဆိုတဲ့သချင်းကွေအယောင်းဆိုင်ကြီးနှစ်ဆိုင်လုံးအခုဆိုရင်မရှိတော့ပါဘူး။အထက်3-4တက်ရှိတဲ့အဲ့ဒီဆိုင်ကြီးတွေက London ရောက်သူတွေမသွားမဖြစ်သွားကြရတဲ့ဆိုင်မျိုးကြီးတွေထဲမှာပါပါတယ်။ CD တွေ video တွေဝယ်ကြတဲ့ခေတ်ကုန်တော့အဲ့လိုဆိုင်ကြီးတွေလည်းပျောက်ကုန်ပြီ။
ဟုတ်တယ်မဆူမြမောကအမေရိကမှာဆိုလို့ရှိရင်လေ CD ရောင်းဆိုင်ကြီးတွေဆိုတာရှားကုန်ပြီအားလုံးကအွန်လိုင်းကနေပြီးတော့ဝယ်နေကြတာဒေါင်းလုဒ်လုပ်ပြီးတော့ဝယ်ကြတယ်ကြက်တဲ့သချင်းတွေကိုရွေးပြီးတော့နားထောင်နိုင်တဲ့ဓာတ်ရိုက် streaming ဝန်ဆောင်မှုတွေကိုလည်းသုံးနေကြတယ်တခြားမကြည့်နဲ့လေအခုဒီ Apple ကုမ္ပဏီအတွက်အအောင်မြင်ဆုံး iPhone ဆိုတာဖြစ်လာအောင်လန်းခင်းပေးတဲ့ iPod သချင်းဆက်တွေကို Apple ကုမ္ပဏီရဲ့ website ပေါ်မှာတော့မှအသားပြီးပြီးတော့ကြော်ညာတာမတွေ့ရတော့ဘူးလေiPod ဆိုတာကသူနဲ့ပြိုင်တခြား MP3 သချင်းနားထောင်ဆက်တွေစဲမှာအအောင်မြင်ဆုံးဆက်တစ်ခုပဲဟာဒါပေမဲ့လေဒီ Apple website သွားကြည့်လို့ရှင် iPod ဆက်တွေကို music ဆိုတဲ့ကဏ္ဍအောက်မှာပဲရှာလို့ရတော့တယ် iPhone တို့ iPad တို့လိုမျိုးထင်သာမြင်သာမကြော်ညာတော့ဘူးလေ
လက်ရှိ smartphone တိုင်းလိုလိုမှာ iPod လိုမျိုးတစ်ချက်နားထောင်နိုင်အောင်လို့လုပ်ပေးထားကြပြီဆိုတော့ smart လက်ကင်ဖုန်းရှိထားရင် iPod လိုမျိုးတစ်ချက်နားထောင်တဲ့ဆက်မျိုးကတီးတန့်ထောက်ဝယ်စရာမလိုတော့တာကလည်းတကြောင်ဖြစ်မယ်ကိုသားညုံရဲ့ဒါပေမဲ့လည်းဒီ iPod ဆက်တွေကြောင့်လွန်ခဲ့တဲ့15နှစ်တုန်းက Apple ကုမ္ပဏီအပေါ်မှာအယုံဆိုင်မှုတွေကိုပြန်ရခဲ့တဲ့ကမ္ဘာတဝန်းမှာဒီလူသိများပြီးတော့အောင်မြင်ဆုံးဝင်ငွေအများဆုံးနည်းပညာကုမ္ပဏီတစ်ခုဖြစ်လာတဲ့အထိအောင်မြင်မှုတွေကြလာအောင်လို့လမ်းဖွင့်ပေးခဲ့တာကြောင့် Apple ကုမ္ပဏီကတော့iPod ဆက်ကလေးတွေကိုဆက်ထုတ်နေလိမ့်မယ်လို့ VentureBeat ဆောင်းပါးမှာတော့သုံးသပ်တယ်ရှင်
။ Apple ကုမ္ပဏီရဲ့သမိုင်းမှာလေးထနေရာပေးတဲ့ပစ္စည်းတစ်ခုဖြစ်ပေမဲ့လို့ iPod ရဲ့သမိုင်းဝင်15နှစ်ပြည့်မွေးနေ့ကို Apple ကုမ္ပဏီကဘာမှကြီးကြီးမလုပ်ခဲ့ဘူးဗျ။အဲဒါကြောင့်မလို့ iPod တချင်ဆက်တွေထုတ်လုပ်မှုကိုတိတိကျကျပဲရလိုက်တော့မယ်ထင်တယ်လို့သုံးသပ်သူတချို့တော်မှရှိနေကြတယ်မဆွမြမော်ရဲ
့။ iPod တွေကိုဆက်မထုတ်တော့လို့ Apple ဆိုင်တွေပေါ်မှာဒီ iPod ဆက်လေးတွေမရှိတော့ဘူးဆိုရင်တော့မှ Apple ကုမ္ပဏီအတွက်သူထားပေးခဲ့တဲ့အမွေအနှစ်တွေကတော့နည်းပညာသမိုင်းမှာကြံရင့်နေမှာသိကြပါရယ်ဒီပထမဆုံး iPod ထုတ်ပြီး15နှစ်အကြာဒီကနေ့မှာ iPod Touch, iPod Nano, iPod Shuffle ဆိုပြီးတော့မှ iPod တချင်းဆက်၃မျိုးကို Apple ဆိုင်တွေမှာရောင်းနေပါရယ်ဒါပေမဲ့လည်းနောက်15နှစ်အကြာ2031ခုနှစ်ကြာရင်ရော iPod တချင်းဆက်တွေရှိနေအောင်မလားဆိုတာက iPod ရဲ့15နှစ်ပြည့်မွေးနေ့မှာပဲထွက်ပေါ်လာတဲ့မေးခွန်းတစ်ခုဖြစ်နေပါရယ်ရှင်